ဒီသိသိခံလေယာမြေနဲ့ပတ်သက်ပြီးတော့ဒီနိုင်ငံတော်တိုင်ပင်ခံပုဂ္ဂိုလ်တော်ဆန်းစုကြည်ရဲ့လမ်းညွှန်ချက်ဆိုပြီးတော့အခုဒီလူမှုကွန်ရက်မှာတင်ထားတာတွေ့ရလို့ပါအဲ့ဒါနဲ့ပတ်သက်ပြီးတော့နည်းနည်းလောက်ရှင်းပြပေးပါအောင်ရှင်ဒီတော်ဆန်းစုကြည်ရဲ့လမ်းညွှန်ချက်ကအခုလက်ရှိသိသိခံထားရတဲ့လေယာမြေနဲ့ပတ်သက်ပြီးတော့ဖြည့်ရှင်းပေးနေရတဲ့ကိစ္စတွေမှာဘယ်လိုတက်ရောက်မှုရှိနိုင်မလဲရှင်
အဲ့ဒီကြောင့်ပြောမယ်ဆိုရင်ကျွန်တော်တို့ပထမဦးဆုံးဟိုမြေစစ်ဘိုးကော်မတီကနေမူဝါဒတွေကိုထုတ်ပြန်လိုက်တာကတော့2016မေ5ရက်ပေါ့နော်ထုတ်ပြန်ပြီးကမှနောက်ပြန်တကမူဝါဒအစ်စ်တွေကို27ရက်3လ2018မှာထပ်ရေးလိုက်တယ်အဲထပ်ရေးတာအပြင်ကိုဒေါက်တာဆုကြည်ကနေမှဒီနိုင်ငံတော်တိုင်ပင်ခံပုဂ္ဂိုလ်ကနေမှဘိုးမြေစစ်ကော်မတီကိုဘာတွေလုပ်ရမယ်ဆိုတဲ့အောက်မှတ်ချက်ပြုပြီးကမှလမ်းညွှန်တယ်အဲ့တော့မေလ23ရက်ကဟိုမြေစစ်ကော်မတီကအတွင်းရေးမှူးဖြစ်တဲ့ဗိုလ်ချုပ်အောင်စိုးလက်နက်ရေးထိုးပြီးကမှထုတ်ပြန်လိုက်တယ်အဲ့ဒီစာအုပ်လေးထုတ်ပြန်လိုက်တယ်အဲ့ဒီမှာပါလာတဲ့အချက်၄ချက်ပါပါတယ်၄ချက်ကပထမအချက်ဆိုရင်တိုင်းနယ်ကြီးနယ်မြေစစ်ကော်မတီရဲ့အဆောင်အမှုကအားနည်းတယ်တဲ့ဒီဝေဖန်တာပေါ့စော်စုရမှာနောက်တစ်ချက်ကကြတော့မြေရီကိုမဆွတ်လွတ်တော်ဘူးဆိုရင်အထူးသတိချရမယ်တဲ့နောက်တတိယအချက်ကတော်တော်အရေးကြီးတယ်တတိယအချက်ကအနာဂတ်မှာလုံးမဲ့ဆိုပြီးကမှဒီမြေကြီးကိုခဏဆိုင်ရာနေရာနေမှာယူထားပိုင်ခွင့်မရှိပါလို့ပြည်တော်ကပြောထားတာကိုသိရတယ်။အဲနံပါတ်၄ရဲ့အချက်ကတော့သူကတကယ်လို့ယူထားခြင်းနဲ့ဆိုရင်ဒီမြေကြီးကိုလူလာတော့ဖော်ပြခဲ့တဲ့စီမံကိန်းအတိုင်းနဲ့တုံးမှာတကယ်လဲစီမံကိန်းကိုအကောင့်တွေဖော်နေမှာဒါလည်းမြေကြီးကိုယူထားပိုင်ခွင့်ရှိတယ်။ဒေါ်စန်းစုကြည်ကလမ်းညွှန်ထားတယ်ပေါ့နော်။ဒီမြေစေးမူဝါဒမှာကြတော့လုံးဝလုံးမှာကြတော့ဒီမြေတိတ်ချတဲ့ဝန်ကြီးကဏ္ဍကိုမြေပြန်လဲဆွတ်လွှတ်ရန်ရှိမရှိဆိုတာကိုမေးမိနေရတယ်။ဒီမြေတိတ်ဝန်ကြီးကဏ္ဍတွေကမြေကိုမဆွတ်လွှတ်ဘူးမဆွတ်လွှတ်ဘူးပဲပြောနေတယ်။ဘယ်တော့မှပြန်ပြီးမလို့မပြောဘူးပေါ့ဗျာ။ဘောသာကြည့်ကြည့်ရှင်းရချက်ဒီမူဝါဒပဲဖြစ်တယ်။အဲ့ဒီမူဝါဒကိုလိုက်နာမယ်ဆိုရင်တော့အမှန်တကယ်လိုက်နာကြမယ်ဆိုရင်တော့မြေတွေကဒုလဘချင်းတောင်းမှုမြေတွေလက်ထက်ဟုအများအများရောက်လာနိုင်တဲ့ခြေရင်းမျိုးတော့ရှိတယ်လို့ပြောခဲ့ရတာပေါ့ဗျာ။
ဒါဆိုတော့ဒီတိုင်းစီခံထားရတဲ့လေယာဉ်မြေတွေနဲ့ပတ်သက်ပြီးတော့နိုင်ငံတော်တိုင်ပင်ခံပုဂ္ဂိုလ်ရဲ့လမ်းညွှန်ချက်တွေကိုဒီတိုင်းဒေသကြီးနဲ့ပြည်နယ်အသီးသီးအားထူထူအုပ်ချုပ်ရေးဦးစီးဌာနတွေစီကိုပေးပို့ထားပေးပြီဆိုတဲ့သဘောမျိုးလားရှင်အကိုတို့ဘယ်လိုသိရှိထားတာလဲ
ဟုတ်တယ်ကျွန်တော်တို့မကွေးတိုင်းမှာကတော့မကွေးတိုင်းထွေဥကနေခရိုင်ထွေဥတွေကိုလမ်းညွှန်လိုက်တဲ့ဒီစာထုတ်ပြန်လိုက်တဲ့နေ့ကတော့ဒီဇွန်လ9ရက်နေ့ကနေမှဒီခရိုင်တိုင်းအဆင့်ကနေမှခရိုင်ဆင့်ကိုထုတ်ပြန်တယ်စာထုတ်ပြန်တယ်အဲ့ဒီစာကိုကျွန်တော်ကဒီတိရခရိုင်ဆင့်ကြီးကနေရနဲ့ဆိုင်နဲ့ workshop မှာဒီရက်ခေအုပ်ချုပ်ရေးမှုကြီးကကျွန်တော်ရယူခဲ့တာဖြစ်တယ်ယူခဲ့တာပေါ့နော်ဒီရက်ခေအုပ်ချုပ်ရေးမှုဦးနေလင်းပေါ့
ဟု
တ်ဦးနေလင်းကလည်းဒီခရိုင် workshop ကဒီနှစ်ရက်လောက်တာအပိတ်မိကိုသူပြောရတာဟုတ်ပြောတဲ့အခါမှာဒီညွှန်ကြားချက်ကိုဖတ်ပြတယ
်
ဖတ်ပြပြီးကမှပြောလာတဲ့ညွှန်တဲ့အုပ်ချုပ်ရေးမှုတွေညွှန်တဲ့မြေစင်းဦးစီးမှုတွေကို၆ညွှန်နေရပေါ့ဖတ်ပြပြီးဒီဒေါက်တာစုကြည်ရဲ့ညွှန်ကြားချက်ဒီဘူဝါရဖြစ်တယ်အားလုံးလိုက်လာကြဖို့လိုရဆိုပြီးကမှပြောကြတယ်ပေါ့နော်ကျန်တော့လေမူဝါဒပေါ်လည်းမြင့်ချက်ဖြစ်တဲ့အတွက်ဒါဟုတ်ပေါ့ချီသနဆိုင်ရာအရာရှိတွေအနေနဲ့လိုက်နာကြမယ်ဆိုရင်တော့နောက်တစ်ခါမြေပိတ်ထားတဲ့ပြည်အောင်စုဝန်ကြီးဌာနတွေကလိုက်နာကြမယ်ဆိုရင်တော့မြေတွေကမူလပိုင်ရှင်တောင်းသူတွေတွေကိုငင်းငင်းမြန်မြန်ပြရောက်လာလိမ့်မယ်လို့ကျွန်တော်အနေနဲ့ပြောလင့်ပါတယ်
ဆိုကပြောတဲ့ထက်မှလည်းပါသွားတယ်ဒီလိုမျိုးတင်းစီခံထားရတဲ့မြေတွေကိုပြန်ပြီးတော့ဆွန့်လွတ်ပြီလားဘလို့အခြေအနေရှိလဲဆိုတာကိုဝင်ကြီးဌာနရေးစီကိုသွားမေးရတယ်ဆိုတော့အခြေအနေအကိုပြောထားတယ်ဆိုတော့အဲ့ဒါနဲ့ပတ်သက်ပြီးလည်းနည်းနည်းတော့ရှင်းပြပေးပါလားရှင်
ကျွန်တော်တို့ကြိုးစားခဲ့တဲ့ဌာနတွေတင်းထားတဲ့မြေတွေကတော့အများကြီးရှိတာပေါ့ဗျာ
ဌာန
ဆိုင်ရာမျိုးမျိုးပေါ့နော်ဒီဌာနဆိုင်ရာမဆိုပါပဲသူတို့လည်းဆဲကိုရောက်ပြီးသားမြေတွေကိုပြန်ပြီးမပေးချင်ဘူးသူတို့ကမဆွန့်လွတ်ဘူးပေါ့နော်အဲ့တော့ကျွန်တော်တို့ဒီအောင်စုဝင်ကြီးဌာနကိုဒါအောင်မျိုးဆွန့်လွတ်အောင်တို့ဆက်တွေ့ရတယ်ဆက်တွေ့တဲ့အခါမှာဝင်ကြီးနဲ့မဟုတ်ဘဲနဲ့နေရာအတွင်းဝင်လို့ပြည်သားရေးမှုတို့တော့လည်းဆိုရင်သူတို့ကအနာဂတ်တွင်300ရှိပြီဆိုရင်မြေကိုပြန်လည်းမဆွန့်လွတ်နိုင်မှာဆိုရင်ဒါတစ်နှစ်မှာလည်းနဲ့ကျွန်တော်တို့ပြန်လိုက်တယ်ပြီးပါတယ်ပွဲပြီးပါတယ်
တို့
ဒီပြန်မရတော့အဲအဲ့ဒီမှာကိုကျွန်တော်ဆိုလိုတာဖြစ်ပါတယ်
ဟုတ်ကဲ့ပါအခုလိုဖြေကြပြီးတာကျေးဇူးတင်ပါတယ်ရှင
်ဟုတ်ကဲ့ပါဟုတ်ကဲ့